အမျိုးသမီးအနေနဲ့ကိုယ်အခွင့်အရေးတောင်းဆိုရုံနဲ့မဟုတ်ပဲလိုအပ်သလိုတာဝန်ယူပိုင်ခွင့်ရတာကိုလည်းအခွင့်အရေးတရအနေနဲ့ရှုမြင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်အနေနဲ့တွေ့ဆုံပွဲမှာပြောကြားသွားပါတယ်နိုင်ငံတော်အတိုင်ပင်ခံနဲ့အမျိုးသမီးလုပ်ငန်းရှင်တွေဒီကနေ့လုပ်တဲ့စကွန်ဝိုင်းမှာအချိန်လုံလောက်မှုမရှိတာမို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့အမျိုးသမီးတွေကတော့တိတ်ပြီးအားရကျေနပ်မှုမရှိဘူးလို့ဆိုကြပါတယ်သတင်းပြည်စုံကိုတော့ VOA သတင်းနောက်မမမြင့်ခိုင်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများရတ်တက်တပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေဇကဝိုင်းပြုလုပ်ခဲ့ကြပြီးအမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်၉ဦးဇကဝိုင်းမှာပါဝင်ခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့မြန်မာအမျိုးသမီးတွေအနေနဲ့ကိုယ့်အခွင့်အရေးတောင်းဆိုရုံနဲ့မကပဲတာဝန်ယူဖို့တတ်သိရှိကြောင်းပြဖို့အင်မတန်အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်
။ကျမတို့အမျိုးသမီးများဟာအခွင့်အရေးတောင်းလာတဲ့နိုင်ငံအမျှတာဝန်ယူဖို့မတွန့်တော့ဘူးတာဝန်ယူဖို့တတ်သိရှိတယ်ဆိုတာကိုပြဖို့အင်တာမှာအရေးကြီးပါတယ်။ဒါကြောင့်အမျိုးသမီးများအခွင့်အရေးရခြင်းအပြင်နိုင်ငံတကာနိုင်ငံရဲ့စာနှုန်းစံထားတွေဟာမြင့်မားလာတယ်။ဒီအမျိုးသမီးများဟာမိမိတို့ရဲ့အခွင့်အရေးတွေတောင်းယူတယ်မကမိမိတို့ရဲ့တာဝန်တွေကိုထမ်းဆောင်ဖို့ကြေပြွန်အောင်ထမ်းဆောင်ဖို့စိတ်အားထက်သန်နေဆိုတာကျမတို့ရဲ့နိုင်ငံကအမျိုးသမီးတွေကိုပြစေချင်ပါတယ်။အခွင့်အရေးတောင်းပြီးတော့တာဝန်ပဲကြတော့အစိုးရအားလုံးလို့ဆိုတာဟာဒါဟာကျမတို့ဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးလို့ကျမဒီလိုပဲသုံးသပ်ပါတယ်။ကိုယ်မှာအခွင့်အရေးရှိသမျှတာဝန်ယူရဟာဒါကိုလည်းဂုဏ်ယူရမယ်။တာဝန်ဆိုတာဟာမလုံးမဖြစ်လိုရမယ်ဝင်တော့ဝင်ပို့ကြီးလို့မစင်စားပဲနဲ့တာဝန်ယူပိုင်ခွင့်ရတာကိုဟာအခွင့်အရေးကြီးပဲ။နိုင်ငံသားတယောက်ကရတဲ့နဲ့အခွင့်အရေးတစ်ခုဖြစ်တယ်။ဒါကြောင့်မလို့တာဝန်ကိုယူမယ်။တာဝန်ကိုကြည်ပြောင်းထားဆောင်မယ်ဆိုတဲ့စိတ်ဓာတ်နဲ့ကျမတို့အမျိုးသမီးများဟာကျမတို့နိုင်ငံတိုးတက်ရေးအတွက်ကဘာကြီးတိုးတက်ရေးအတွက်ကိုဥတည်ပြီးတော့လှုပ်သွားစေချင်ပါတယ်
။ဒီမိုကရေစီစနစ်အောင်မှာနိုင်ငံရဲ့စီးပွားရေးကဏ္ဍကိုအစိုးရတစ်ခုတည်းတာဝန်ယူပေးရုံနဲ့မရဘဲစီးပွားရေးအတိုက်အဝိုင်းနဲ့ပြည်သူတွေဘက်ကကိုယ်တာဝန်ကိုယူကြဖို့လိုတယ်လို့ဒေါက်ဆန်းစုကြည်ကမြန်မာအမျိုးသမီးလုပ်ငန်းရှင်တွေကိုပြောပါတယ
်။စီးပွားရေးကဏ္ဍကလည်းငါတို့ရဲ့စီးပွားရေးအတိုင်းအဝိုင်းမှာဘာဖြစ်လို့ဒီလိုဖြစ်နေလဲဆိုတော့ကိုယ့်ဘက်ကလည်းကိုယ်ဘာလုပ်နိုင်လဲဆိုတာလည်းကြည့်ရမယ်။အစိုးရပဲလှုပ်ပေးပါလှုပ်ပေးပါကျမတို့မလုပ်ချင်လို့မဟုတ်ဘူးအစိုးရကတာဝန်ယူဖို့အဆင်ပြေမယ်ဒါပေမဲ့အစိုးရအားလုံးတာဝန်ယူပါဆိုတာဒီမိုကရေစီအမြင်မဟုတ်ဘူးလူတိုင်းမှာဒီမိုကရေစီအမြင်ကနိုင်ငံသူနိုင်ငံသားတယောက်ချင်းတယောက်ချင်းမှာတာဝန်ရှိတယ်အစိုးရကလည်းအစိုးရတာဝန်ကိုလုပ်မယ်ပြည်သူပြည်သားတွေကလည်းကိုယ်တာဝန်ကိုကိုယ်ကျင့်ပြင်ရမယ်စီးပွားရေးအတိုင်းအဝိုင်းကလည်းကိုယ့်ဖောက်ကိုကိုယ်လုပ်နိုင်မှာလုပ်မှာဟုတ်ကျမအမြဲပဲပြောတယ်အစိုးရအားလုံးလုပ်ပေးပါဆိုဘာဖြစ်လို့ဒီမိုကရေစီလိုချင်နေလဲအာဏာရှင်အစိုးရပဲထားလိုက်အားလုံးလုပ်နိုင်မယ်အစိုးရအဲ့လိုစဉ်ပြီးသွားတာပဲဒါတွေကျမတို့မလိုချင်လို့ကျမတို့ဒီမိုကရေစီပဲသွားတာပဲလူတိုင်းလူတိုင်းမှာကိုယ့်လုပ်ပိုင်ခွင့်နဲ့ကိုယ့်ရဲ့တာဝန်ကိုကိုယ်သိသွားစီလို့ဖြစ်ပါတယ
်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေစကားဝိုင်းမှာအမျိုးသမီးလုပ်ငန်းရှင်ကိုဦးတက်ရောက်ခွင့်ရပြီမဲ့အချိန်လုံလောက်မှုမရှိတာကြောင့်အမျိုးသမီး၄ဦးပဲပါဝင်ဆွေးနွေးခွင့်ရခဲ့ပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပေါ်တိတ်အားမရဘူးလို့နေကြာပန်းရက်ကန်လုပ်ငန်းတည်ထောင်သူမဖြူဤသိန်းကအခုလိုပြောပါတယ်
အားလုံးမရဘူးတော့အချိန်မရတဲ့ခါကျတော့အသေးစိတ်လည်းမဆွေးနွေးနိုင်ဘူးအကိုကပြောတဲ့အပေါ်မှာအန်ဒီအနေနဲ့ကလည်းပြန်ပြီးတော့သူတို့တွေပါလုပ်နေပါတယ်ဘလို့ရှင်းဆက်လုပ်သွားနိုင်တယ်နောက်ပြီးတော့ဒီဟိုဘလို့ပြောရမလဲဟိုသူကကနေပြီးတော့အထင်မြင်ပေးတာနဲ့ဒီကွန်မန့်ပေးတာလောက်ပဲရှိတာပေါ့နော
်လက်ရှိမြန်မာပြည်ရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးဖို့အစိုးရတစ်ခုတည်းလုပ်လို့မရဘူးဆိုပေမဲ့အစိုးရအနေနဲ့မူဝါဒတည့်ရချမှတ်ပေးဖို့လိုတယ်လို့မဖြူဤသိန်းကဆက်ပြောပါတယ
်ဒီနေ့အန်ဒီနဲ့ဆွေးနွေးတယ်လို့မျိုးပေါ့ဟိုအစိုးရတစ်ခုတည်းလုပ်လို့မရဘူးလို့ပြောပါတယ်ဟုတ်တယ်မှန်တယ်ဒီအစိုးရတစ်ခုတည်းတော့လုပ်လို့မရဘူးဟိုတခြားဒီလုပ်ငန်းရှင်တွေနောက်ပြီးတော့ဒီရက်ဖက်ဖွဲ့စီတွေအားလုံးနောက်ရက်ရွာတွေပေါ့နော်အကုန်လုံးကအတူတူပူးပေါင်းလုပ်ရမယ်ဆိုမဲ့ဖြစ်နိုင်ရင်တော့ဒီအစိုးရအနေနဲ့ကမူဝါဒလေးတစ်ခုချပြီးကျန်တဲ့လူတွေကဟို guideline ပေါ့နော်အဲ့ပေါ်မှာ like လုပ်သွားလို့ရပါတယ်။အဲ့တော့အဲ့လိုမျိုးဒီအထက်ခဲတွေတော့ရှိပါတယ်
။နိုင်ငံတော်အတိုင်းအမြန်ပုံကုန်နဲ့အမျိုးသမီးလုပ်ငန်းရှင်တွေစကားဝိုင်းမှာပါဝင်ဆွေးနွေးခွင့်မရလိုက်တဲ့ Tree Food အညာထက်ရလုပ်ငန်းကစွန့်ဦးတီထွင်အမျိုးသမီးလုပ်ငန်းရှင်မချူလဲအောင်ကတော့ဒီကနေ့စကားဝိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။ဟိုထိရောက်လားဆိုတော့ဒီလိုပွဲကြီးလိုပါပဲပေါ့နော်။အများကြီးတော့လည်းထိရောက်မှုမရှိပါနဲ့။ဟိုအနည်းဆုံးတော့အဲလုပ်ငန်းရှင်တွေရှိတယ်ဟိုအဲလူတွေအားစစ်စားနေတယ်ဘာဖြစ်ဖြစ်နေလဲဆိုတာကိုအနည်းဆုံးတော့အဲဟိုဘောနော်ဒီတိုင်းလူပြည်သားရဲ့အကုန်လုံးအဲတည်ခွင့်ရတယ်ဆိုတဲ့ဟာမျိုးတွေတော့အကျိုးကတော့အဲရှိပါတယ်ပေါ့နော်ဒီအချက်လေးကတော့ဟုတ်ကဲ့
မျိုးသမီးရတတပတ်ဖွင့်ပွဲဖိုရမ်ကိုကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အီးလည်းတက်ရောက်ခဲ့ပြီးဒီခမ်းနားကိုနိုင်ငံတကာအမျိုးသမီးနေ့မတိုင်ခင်၂ရက်အလိုမှာကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင်။